နောင်လာမဲ့ရွေးကောက်ပွဲတွေမှာတိုင်းဒေသကြီးတွေလိုက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရွေးချယ်ဖို့အထူးကြကိုစားပြုစနစ် PR ပြောင်းလဲပေးဖို့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်မှာအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကတင်သွင်းခဲ့တာပါ။အဲ့ဒီအဆိုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေစုစုပေါင်း52ဦးတို့ကကန့်ကွက်ခဲ့ကြပါတယ်။ဒီနေ့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်300ခန့်တက်ရောက်ခဲ့ကြရမှာ PR စနစ်ကိုဆက်လက်ဆွေးနွေးဖို့ထောက်ခံတဲ့သူများတဲ့အတွက်လွှတ်တော်ကဆွေးနွေးဖို့အတည်ပြုခဲ့တာဖြစ်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်က PR စနစ်ဟာတိုင်းရင်းသားတွေကြားမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်စေတဲ့အတွက်ကြောင့်မထောက်ခံတာဖြစ်ကြောင်းပြောပါတယ
်။ဥပရှင်ပြောသွားတဲ့အခါမှာပါသွားတဲ့အခါတစ်ခုကိုထောက်ထားပြီးတော့ဆွေးနွေးဖို့မတင်မှုဆိုတဲ့ဘက်မှာရက်တည်တာပါလဲဆိုတော့ဒီဟာကိုတင်ပြခြင်းဟာတောင်မှတိုင်းသားတွေကြားထဲမှာဘောကွဲလဲမှုတွေဖြစ်စီတယ်ဆိုတော့အန်ဒရိုနားနေသလားဆိုဒီလိုနေလေဖြစ်နေတယ်လို့ကြားတယ်အဲ့တော့အဲ့ဒီဟာတစ်ချက်ပုံမှာအခြေခံပြီးတော့ဒီဆွေးနွေးဖို့မတင်မှုဆိုတာကိုထောက်ခံတဲ့သဘောပါမဆွေးနွေးရလို့မဟုတ်ဆွေးနွေးကျင်တယ်ဒီသူတွေလည်းတင်ပြကျင်တယ်ဘာဖြစ်လို့ NLD ကဒီအောင်စနစ်ကိုထောက်ခံလို့ဆိုတော့အဲ့တော့တင်ပြတဲ့အချိန်ပဲစောင့်ပါတော့
ချိုးကြကိုစားပြုစနစ်ဆိုတာပြည်သူတွေကလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ရွေးချယ်တာမဟုတ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိကြောင်းလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဥပရှင်ကပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တွေကိုမဲဆန္ဒရှင်ကတိုက်ရိုက်ရွေးလို့ရတယ်ကိုယ်လည်းအရွေးခံနိုင်တယ်သူများကိုလည်းရွေးလို့ရတယ် PR စနစ်မှာက proportion နဲ့ဆိုတော့ပါတီတွေကဒီပါတီကဘယ်နှစ်ယောက်ရွေးခွင့်ရှိတယ်တို့နားလည်တာကပိုပါတီက5ယောက်ရွေးခွင့်ရှိတယ်ဒီပါတီက4ယောက်ရွေးခွင့်ရှိတယ်ဆိုလွတ်တော်ကိုယ်စားလှယ်ပြည်သူတွေကရွေးရမဟုတ်ဘူးအဲ့ဒီပါတီကရွေးသွားတာအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာအဲ့ဒါဖွဲ့စည်းပုံအခြေခံမှုနဲ့ဆန့်ကျင်တာပြည်သူတွေကလွတ်လပ်စွာကိုလွတ်တော်ကိုယ်စားလှယ်ကိုကိုရွေးခွင့်ရှိတယ်လို့2008ဖွဲ့စည်းပုံအခြေခံမှုနဲ့အဲ့လိုပြဋ္ဌာန်းထားတာအဲ့ဒါချိုးဖောက်လို့မရဘူး
နိုင်ငံတကာမှာ PR စနစ်ကိုကျင့်သုံးရမှာလဲစနစ်အမျိုးမျိုးရှိကြတဲ့အတွက်မြန်မာနိုင်ငံနဲ့တင့်တော်မဲ့စနစ်မျိုးဟာဘယ်လိုပုံစံမျိုးလဲဆိုတာချပြဖို့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကမေးခွန်းတွေထုတ်နေကြပါတယ်ပြည်အစနစ်ကြောင့်တိုင်းရင်းသားလူမျိုးတွေကိုထိခိုက်နိုင်မဲ့ကိစ္စတွေမရှိဘူးဆိုရင်လည်းတသက်မမှန်မူပေါင်းတွေချပြပေးဖို့လိုအပ်ကြောင်းပြောဆိုကြပါတယ်။ဒါကြောင့်ပြည်အစနစ်ကျင့်သုံးဖို့အတွက်ညီလာခံတစ်ခုကျင်းပလှုပ်ဆောင်တဲ့ကြောင်းကြားပြူကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်လှကျော်ကပြောပါတယ်
။သူတို့ဒီလှုပ်ထုံလုံးကြီးရဒီမူပေါင်းရကျွန်တော်တိုင်းရင်းသားဒေတာလေးကိုဘာမှတိုင်းရင်းသားလူမျိုးစုထိခိုက်မှုမရှိပါဘူးဆိုတော့ပြချက်မျိုးကကျွန်တော်တို့ဆွေးနွေးရတာကောင်းတော့ခုကျွန်တော်စီမှာဘာပြချက်မှမရှိဘူးဘာမှဆက်ရဆန္ဒမရှိဘူးဘယ်လိုဆိုတော့ကျွန်တော်တို့ကကန့်ကွက်ရမှာပေါ့နော်ဒီအစားဆုံးစာသားနဲ့ပတ်တယ်လို့ပေါ်မှာကျွန်တော်တို့ဆွေးနွေးရတာကောင်းတာပေါ့ခုခုလုံးခြုံငုံပြီးတော့ပြပြပဲပြောနေတော့ကျွန်တော်တို့ပြတစ်ခုတည်းရှိတာမဟုတ်ဘူးလေလှုပ်ထုံထုံကြီးမျိုးမျိုးရှိတာကိုဒီကစားတော့ဗျာဒီပြစနစ်နဲ့ပတ်တယ်လို့ညီလာခံပုံစံမျိုးခေါ်ဒီနေ့နေ့နဲ့စာသားထွက်လာအဲ့ဒီပုံမှာနင်းလာတဲ့လူရှိနေကန့်ကွက်ချိတ်တဲ့လူရှိနေထောက်ခံပေါ့ဒါဒီလိုပုံစံမျိုးချပြရင်တော့ကျွန်တော်တို့ညင်းပွားမှုစသေးမရှိဘူးပေါ့နော
်ပါတီစုံဒီမိုကရေစီစနစ်ပြည်ပြင်ဖို့အတွက်လွှတ်တော်တဲ့ကိုပါတီငယ်တွေလည်းဝင်ရောက်နိုင်ဖို့ပီအာစနစ်ဟာတင့်တော်တဲ့စနစ်ဖြစ်ကြောင်းပီအာစနစ်ကိုထောက်ခံတဲ့မျိုးသားဒီမိုကရေစီအင်အားစုပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တင်နွယ်ဦးကပြောပါတယ်
ဒီမှာအစားချက်ကဥမာဆိုရှင်လက်ခဏာတစ်ခုမှာ 40% တယောက်ကရတယ်တယောက်က 30 တယောက်က 20 တယောက်က 10% ရတယ်ဆိုရင် 40% သူကအမဖြစ်သွားမယ်ဒါပေမဲ့လက်ခဏာရှင်အများစုက60ကျန်းနေမယ်အဲ60ကိုကိုစားပြုရင်ရှိဦးရှင်နေပါပေါ့ပြရစနစ်ဆိုရှင်ထောက်ခံမယ်လားချိုးကြကုစားမှုရမှာရှင်လူမျိုးပေါင်းစုံတွေကသာနာမယ်ဆိုရင်လူပါတီရဲ့အများစုရမှာပါတီရဲ့အကောင်လုံးတွေဝင်နိုင်မယ်ဆိုတော့ပါတီစုံဒီမှာရှိ4တိတ်ထားတာပေါ့ခုဆိုပါတီစုံဒီမှာရှိ so called ချင်တာဒီမိုကရေစီမှာက majority ကလူအများစုပါပဲဆုံးဖြတ်နိုင်ခွင့်ရမယ်ဆိုပြီးတော့လူများစုဝင်ဖို့ဆိုတော့လူနည်းစုရဲ့သဘောထားကပါတီငယ်ကြီးပေါ့အဲသူ့ရဲ့သဘောထားအမြင်တွေအတိုင်းလှုပ်တော်မှာကြောက်စီတာပေါ့ဒီမိုကရေစီမှာဒီလူများစုအနေအများစုလှုပ်တော်ရဲ့ဆိုတော့ပူချိုးရှိတာပေါ့
ဒီနေ့ပြည်သူ့လွှတ်တော်အစည်းအဝေးကိုကြားပြူကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ၊ရခိုင်မျိုးသားပါတီ၊အင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊ဓနုတိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ၊ဝါဒီမိုကရက်တစ်ပါတီစတဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းအဖွဲ့ NBF ကလွှတ်တော်ကိုယ်စားလှယ်အများစုတို့ဟာ PR စနစ်ကိုကန့်ကွက်တဲ့အနေနဲ့တက်ရောက်ခြင်းမရှိကြဘူးလို့သိရပါတယ်ခင်ဗျာ။